နဲ့နှစ်ကမတိမငိမ့်ဖြစ်ခဲ့တဲ့မြမစီဝါရေးအခြေအနေဟာပြင်းငိမ့်လာပြီးတဖြည်းဖြည်းတိုးတက်လာတယ်လို့ကမ္ဘာ့ပါအုပ်စုရဲ့ဇွန်လထုတ်စီဝါရေးစောင့်ကြည့်ရေးအစိုးရခန်းစားမှာဖော်ပြထားပါတယ်။ကိုယ်တိုင်စုဆောင်ထားတဲ့အချက်အလက်တွေနဲ့မြမအစိုးရဌာနထုတ်ပြန်တဲ့အချက်အလက်တွေမှာအခြေခံပြီးကမ္ဘာ့ပါအုပ်စုကမြမစီဝါရေးစောင့်ကြည့်ရေးအစိုးရခန်းစားကို6လတိကျင်းထုတ်ဝေပါတယ်။ဇွန်လထုတ်အစိုးရခန်းစားဟာဒီနေ့ရပထမ6လပတ်အစည်းအဝေးခန်းစားပါအထည်ချုပ်လုပ်ငန်းနဲ့ဝန်ဆောင်လုပ်ငန်းတွေတိုးတက်လာတာမို့6.5ရာခိုင်နှုန်းအထိစီးပွားရေးတိုးတက်လာမယ်လို့ဆိုပါတယ်လွန်ခဲ့တဲ့9နှစ်အတွင်းမှာပထမဆုံးအကြိမ်ပို့ကုန်တိုးပွားလာပြီးတွင်းကုန်ကျဆင်းလာတာကိုတွေ့မြင်ရတယ်လို့ပေါ်ပြပါတယ်အစိုးရအသုံးပြုလုပ်ငွေပြမှုဟာတိုင်းပြည်အတွင်းထုတ်လုပ်မှုရဲ့9ရာခိုင်နှုန်းကျော်ရှိမယ်လို့ခန့်မှန်းပေမဲ့တကယ်လုံငွေပြတာဒီကပိုပြီးနင်းနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့ရက်စစ်တအားမှာအစိုးရထောက်ပံ့မှုဟာအသုံးပြည့်ရဲ့600ခိုင်နှုန်းအထိတက်သွားနိုင်ပြီးလာမယ့်နှစ်နှစ်သုံးနှစ်အတွင်း700ခိုင်နှုန်းအထိဖြစ်သွားနိုင်ပါတယ်ရက်စစ်စွန့်ရင်ပြဿနာကိုအရေးတကြီးဖြေရှင်းရမယ်လို့ဆိုပါတယ
်ဒါကြောင့်စွန့်ရင်ကဏ္ဍပြုပြင်ရေးကိုအလင်းမြန်မလုပ်နိုင်ရင်အစိုးရအတွက်ဗဏ္ဍာရေးဝန်ထုပ်ဝန်ပိုးကြီးမားလာပြီးယင်းမြို့နံလူသူတွေကိုဆွဲဆောင်ဖို့ခက်ခဲလိမ့်မယ်လို့ကမ္ဘာ့အပံအုပ်စုကဆိုပါတယ်။တိုင်းသူပြည်သားတွေတက်နိုင်တဲ့လက်စစ်စွမ်းအင်ပေးနိုင်မှုကိစ္စကိုအထူးကဏ္ဍတစ်ခုအဖြစ်ကမ္ဘာ့ပံအုပ်စုရဲ့ပထမ6လပတ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။2017နဲ့2018ကြားလက်စစ်ဓာအားကိုနဆတိုးထုတ်လုပ်ပေမဲ့လိုအပ်သလိုမပေးနိုင်တာဟာစီးပွားရေးတိုးတက်ဖွံ့ဖြိုးမှုကိုအဟန့်တားဖြစ်စေပါတယ်။မိမမှန်မရတဲ့အတွက်လုပ်ငန်း95ရာခိုင်နှုန်းဟာအိမ်သုံးမီးစက်ကိုဆောင်သားကြရပါတယ်။လောလောဆယ် 3.6 ဂီဂါဝတ်သုံးနေတာကို9နှစ်အတွင်း 8.6 ဂီဂါဝတ်အထိတိုးထုတ်နိုင်ဖို့အတွက်နှစ်ဆတိုးရင်းနှီးမြှုပ်နှံပြီးအမြန်နှုန်း3ဆလောက်နဲ့အကောင့်ထည့်ဖော်ဖို့လိုတယ်လို့ကမ္ဘာ့ပံအုပ်စုကဆိုပါတယ
်။လက်စစ်ဓာတ်အားထုတ်လုပ်တဲ့ကုန်ကျစရိတ်တိုးပွားလာပေမဲ့မီတာကမပြောင်းလဲတဲ့အတွက်အရှုံးခံပြီးထုတ်လုပ်နေရပါတယ်။ရက်စစ်မီပေးတဲ့ဇယိစကတိုးပွားလာပြီးမြင်မီတာကဟာ2014ကအတိုင်းဖြစ်နေပါလေ။ကောက်ယူရရှိတဲ့မီတာကဟာရတဲ့ရတိုက်တဲ့မီတာကတဲ့40ရာခိုင်နှုန်းလျော့နေနေတယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။ဒါကြောင့်2019မှာ7.580 billion အရှုံးပေါ်ခဲ့ရာက2018မှာ850 billion အရှုံးပေါ်ပါတယ်။ဒါလို့စိုက်ထုတ်ရတာကကာမီအောင်အစိုးရရဲ့ဘတ်ဂျက်အသုံးစရိတ်ကိုလည်း30ရာခိုင်နှုန်းတိုးချဲ့လိုက်ရပါတယ်။အရှုံးခံပြည်ရက်စစ်တအားပေးနေရတာဟာကိုရက်ဆိုင်ဖို့လိုနေပြီလို့ကမ္ဘာ့ပါအုပ်စုကယူဆပါတယ်
။လက်စစ်တအားအများဆုံးသုံးသူဟာလူချမ်းသာတွေဖြစ်တာမို့မိတာကတက်တာလေးလေးသူတို့အတွက်အကျိုးရှိလေးလေးဖြစ်တယ်လို့ကမ္ဘာ့ပါအုပ်စုအစိုးရခန်းစာမှာဖော်ပြပါတယ်။ရှင်ရသားဟာသူတို့လိုလက်စစ်ပစ္စည်းမျိုးစုံကိုသုံးနိုင်တာမဟုတ်ပါဘူး။ဥပမာ40ကိုအမြဲတမ်းဖွင့်ထားတဲ့လူချမ်းသာအတွက်အစိုးရကအရှုံးခံပြီးလျှက်စစ်တပ်အားထုတ်တယ်လို့ဖြစ်နေပါတယ်။အစိုးရထုတ်လျှက်စစ်တပ်အား60ရာခိုင်နှုန်းကိုချမ်းသာတဲ့အိမ်တော်စုတွေကသုံးပြီးစင်းရဲသားက200ရာခိုင်နှုန်းလောက်သာသုံးတယ်လို့ခန့်မှန်းထားပါတယ်။ဒါကြောင့်လျှက်စစ်မီတာကသင့်တော်တယ်လို့တိုးမြင့်ဖို့အရေးကြီးလာပါတယ်။ဥပမာတစ်လကီလိုဝတ်200ကျော်သုံးသူတွေကိုမီတာကတိုးမြင့်ကောက်ယူရမှာလျှက်စစ်တအားအသုံးများရင်များသလိုမီတာကတိုးမြင့်ကောက်ယူဖို့အကြံပြုထားပါတယ
်ပုံတိကလုပ်ငန်းကဏ္ဍပါဝင်လာဖို့လိုအပ်တာကိုလည်းကမ္ဘာ့ပါအစိုးရခန်းစာမှာထောက်ပြပါတယ်အာဆီယံအုပ်စုမှာအစိုးရနဲ့ပုံကလေးကပူးပေါင်းဆောင်ရွက်မှုအနည်းဆုံးဟာမြန်မာပြည်ဖြစ်နေပါတယ်အများဆုံးကဖိလစ်ပိုင်နိုင်ငံဖြစ်ပြီးလာအိုနဲ့ကမ္ဘောဒီးယားကတောင်မြန်မာတဲ့သားနေတာတွေ့ရပါတယ်မြန်မာအစိုးရရဲ့အာမခံချက်ကြောင့်ဘယ်လိုအကျိုးရှိခဲ့တယ်ဆိုတဲ့အထောက်အထားမရှိတာဟာလေအစိုးရနဲ့လက်တွဲဖို့ခက်ခဲနေရတဲ့အကြောင်းတစ်ခုဖြစ်ပါတယ်။ဖွဲ့ဝင်လင်းလင်းပြန်ဆိုင်နိုင်တဲ့တင်တာစနစ်ကျင့်သုံးဖို့လေကမ္ဘာ့ပါအစိုးရခန်းစာမှာအကြံပေးထားပါတယ်။ပြန်ဆိုင်မှုမရှိဘဲရယူတဲ့စွမ်းအင်ထုတ်လုပ်ရေးစနစ်မှာစိုးကျိုးများတာကိုအနည်း20အာဖရိကသမိုင်းကတက်ပြီးပြနေပါတယ်တဲ့။အပူပိုင်းဒေသမှာရှိတဲ့မြန်မာပြည်ဟာနေရောင်ကြီးဓာတ်အားထုတ်ယူဖို့တင့်တော်တဲ့နေရာဖြစ်ပါလေ။ဒါပေမဲ့မေဂါဝတ် 20 ထုတ်မဲ့နေရောင်ကြီးဓာတ်အားစီမံကိန်းတစ်ခုသာရှိပြီးဒီနေ့ထဲမှာပြီးစီးမယ်လို့မျှော်လင့်ရပါသေး နိုင်ငံသုံးဖြတ်စစ်တားရဲ့ရှေ့ရာခိုင်နှုန်းကိုနေအောင်ကြီးကရပ်ယူဖို့မြန်မာအစိုးရကရည်ရွယ်ပေမဲ့ပုဂ္ဂလိကလုပ်ငန်းကြီးတွေပါဝင်နိုင်အောင်ဆွဲဆောင်ဖို့လိုကြောင်းကမ္ဘာ့ပအုပ်စုရဲ့ပထမ6လပတ်အစည်းအဝေကစားမှာဖော်ပြထားပါတယ်ခင်ဗျာ။